မြန်မာနိုင်ငံရခိုင်ပြည်နယ်ကပြည်ပခါကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့တိုင်းနဲ့ချီတဲ့ဒုက္ခသည်တွေနေရပြန်ရေးနိုင်ငံတာဝန်ရှိသူတွေဆွေးနွေးနေကြပေမဲ့အလားတလောအခြေအနေမှာဖြစ်နိုင်ခြေအလားအလာနှဲပါနေစေဖြစ်ကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးယူနိုက်တက်ဆီယာကတတိပေးလိုက်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာတကြောပြန်အကြမ်းဖက်မှုတွေဖြစ်ပွားခဲ့တာနှစ်လကျော်ကြာတဲ့အချိန်အထိရိုဟင်ဂျာတွေအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုဆက်လက်ထွက်ပြေးနေစေဖြစ်တာကြောင့်အခုအချိန်မှာနေရပြန်ဖို့ဆိုတာမဖြစ်နိုင်တဲ့အကြောင်းပြောဆိုလိုက်တာပါအပြည့်စုံကိုတော့ကိုအောင်လုံးကပြောပြပေးမှာဖြစ်ပါတယ်ရှင
်ရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂုတ်လ25ရက်နေ့ကလွန်ကျော်ရေးကစ်စကန်30လောက်ကို ARS အစိုးရအုပ်စုရဲ့တိုက်ခိုက်မှုတွေကြုံခဲ့ရပြီးတဲ့နောက်တကြောပြန်ဖြစ်ပွားခဲ့တဲ့ပြည်ခတ်တွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာသူအရေအတွက်ဟာ6,250,000တိရှိနေပြီးကမ္ဘာမှာအကြီးမားဆုံးဒုက္ခသည်ပြဿနာဖြစ်လာနေတဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကသတိပေးလိုက်တာပါပြည်ထောင်စုလာတယ်မှာပဲဒုက္ခသည်3,000ထပ်မံရောက်ရှိလာသလိုတရင်းတစ်ပတ်ကို1,500နှုန်းလောက်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုဆက်လက်ရောက်ရှိလာနေရကြောင်းရခိုင်ပြည်နယ်တွင်မှဒုက္ခသည်တွေပြန်နိုင်မဲ့အခြေအနေတွေမရှိသေးဘူးလို့ UNHCR ဒုတိယမဟာမင်းကြီး Kelly Clements ကတက္ကသိုလ်ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုလိုက်တာပါ
At present, we can say that conditions in Myanmar's Rakhine State are not in place to enable safe and sustainable returns.
လက်တော်မှာမြန်မာနိုင်ငံရခိုင်ပြည်နယ်ကအခြေအနေဟာနေရပြန်သူတွေအတွက်လုံလုံခြုံခြုံနဲ့ရေရှည်ရက်တင်နိုင်မဲ့အနေအထားမျိုးမရှိဘူးလို့ပြောနိုင်ပါတယ်။အခုသတင်းစာရှင်းလင်းပွဲအစမှာပြောခဲ့သလိုပါပဲဒုက္ခသည်တွေဒီနိုင်ငံထဲဆက်ပြီးရောက်လာနေစေဖြစ်လို့ပါ
အခိုင်အမာကပြိပခတ်တကြောင်ဖပြေးသွားတဲ့ဒုက္ခသည်တွေနေရပြန်နေရင်မြန်မာနဲ့ဘင်္ဂလားဒေ့ရှ်စိုးရတောင်ရှိသူတွေကြားဆွေးနွေးနေပြီးလာပိုင်းတွင်ပြန်လည်ခြေချနေထိုင်မှုအစီအစဉ်တွေစတင်နိုင်မှုလည်းမျှော်လင့်ထားကြတာပါဒါမှမဟုတ်ဒုက္ခသည်တွေအနေနဲ့နေရပြန်နေလောက်တဲ့အခြေအနေမျိုးမရှိသေးဘူးလို့လည်း UNHCR ဒုတိယမဟာမင်းကြီးကပြောဆိုလိုက်ပါတယ
် Most have little or nothing to go back to Their homes and villages have been destroyed There are deep divisions between communities that remain unaddressed
ဒုက္ခသည်အများစုအနေနဲ့ဒီရက်မှာဘာမှမကြံတော့သလောက်ပါပဲသူတို့အိမ်တွေရွာတွေလည်းဖျက်ဆီးခံခဲ့ရတာပါလူမှုတိုင်ဝမ်ကြားနှက်ဆိုင်တဲ့သဘောထားကွဲပြားမှုတွေကိုလည်းမဖြေရှင်းနိုင်သေးသလိုလူသားချင်းစာနာမှုအကူအညီတွေလည်းပြည့်ပြည့်စုံစုံမရှိကြပါဘူး
မြန်မာဆိုရတောင်ရှိသူတွေကတော့ပြည်ပခတ်တွေကထွက်ပြေးသွားသူတွေကိုပြန်လည်စစ်စစ်လက်ခံနိုင်အောင်အစီအမံတွေချမှတ်ထားပြီးလုံခြုံမှုပေးဖို့လည်းကတိပြုထားတာပါဒါပေမဲ့လည်းကုလသမဂ္ဂနဲ့လူ့ခွင့်ရေးလှုပ်ရှားသူတွေကတော့မြန်မာဆိုရရဲ့အစီအစဉ်တွေပေါ်တန်ရအမြင်တွေရှိနေကြပါတယ်နိုင်ငံကလူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ရဲ့အာရှရေးရဲ့လက်တော်ညွှန်ကြားမှု Fay Robert ဆန်ကတော့နေရပြန်သူတွေကိုဒုက္ခသည်စခန်းတွေမှာထိန်းသိမ်းထားမှဆိုရင်လည်းကြောင်းပြောပါတယ်
What we fear is that these detention camps, these IDP camps that are being set up in northern Rakhine State are going to...
ဒီကိမီနယ်မြောက်ပိုင်းမှာပြင်ဆင်ထားတဲ့ထိန်းသိမ်းစခန်းတွေဒုက္ခသည်စခန်းတွေဟာအမိုးအကာမရှိတဲ့အကျဉ်းထောင်ကြီးတွေလိုဖြစ်လာမှာကိုကျွန်တော်တို့စိုးရိမ်ပါတယ်
။ဒုက္ခသည်တွေနေရပြန်ရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကြားညှိနှိုင်းနေချိန်မှာပဲဒုက္ခသည်တွေနေရပြန်တဲ့အခါကိုယ်သဘောဆန္ဒနဲ့သာဖြစ်ဖို့လုံခြုံစိတ်ချတဲ့အခြေအနေမျိုးဖြစ်ဖို့ကုလသမဂ္ဂနဲ့နိုင်ငံတကာအသံဝင်ကတိုက်တွန်းနေကြတာပါ။ကုလသမဂ္ဂနဲ့မြန်မာအရေးကျွမ်းကျင်သူရချက်ထော်စေးကတော့ဒုက္ခသည်တွေနေရပြန်နေမှုရခိုင်ပြည်နယ်တွင်ပြင်းစင်စရာတွေအမြောက်များရှိနေတယ်လို့ဆိုပါတယ်
။ If this is going to be a voluntary repatriation, then the conditions on the ground have to be such that people who are traumatized and who have just left Myanmar would agree to return to.
ကိုယ်တော်ဆန္ဒနဲ့အညီနေရပြန်ရင်ဆောင်ရွက်တဲ့အခါထိုင်းလန်တုံ့လုံမှုတွေနဲ့မြန်မာနိုင်ငံကထွက်သွားတဲ့သူတွေပြန်လာဖို့လက်ခံနိုင်တဲ့အခြေအနေမျိုးဖြစ်ဖို့လိုပါတယ်။ဆိုလိုတာကကိုယ်အိမ်ကိုရပြန်ပြီးစိုက်ဖို့ပြိုးဖို့လုပ်နိုင်အောင်မကပဲလုံခြုံရေးအတွက်လည်းအာမခံချက်ရှိဖို့လိုပါတယ်
။ကုလသမဂ္ဂနဲ့နိုင်ငံတကာအသံဝင်ကတော့ရခိုင်ပြည်နယ်ကအချက်အလက်ကိုဖြည့်ဆည်းရမှာပြန်လည်ထူထောင်ရေးလုံခြုံရေးကိစ္စတွေအပြင်နိုင်ငံသားအခွင့်အရေးစရာတွေကိုပါထည့်သွင်းဆောင်ရွက်ဖို့လည်းတိုက်တွန်းထားကြပါတယ်ခင်ဗျာ။